ိုင်းနိုင်ငံထဲမှာအထောက်ထားမဲ့နေထိုင်နေတဲ့မြန်မာအလုပ်သမားတွေအတွက်ထိုင်းဆွေရကတရားဝင်နေထိုင်ခွင့်အလုပ်သမားကထုတ်ပေးသလိုမြန်မာအစိုးရကလည်းအထောက်ထားလက်မှတ် CI ဆောက်တွေထုတ်ပေးလိုက်ပါတယ်။ရွှေပြောင်းအလုပ်သမားတွေအဖို့တော့အထောက်ထားနဲ့နေခွင့်ရလာပြီမဲ့အလုပ်ကံကောင်းတွေရှားပါလာနေသလိုအခွန်ကြီးမြင့်တဲ့ပြဿနာကြောင့်အခက်ကြုံနေရတယ်လို့အလုပ်သမားရေးဆောင်ရွက်သူတွေကပြောပါတယ်။ဒီသတင်းကို VOE သတင်းတောက်မအေးအေးမှပြောပြပေးပါမယ်ရှင်။
ထိုင်းအစိုးရကထိုင်းနိုင်ငံအတွင်းတရားမဝင်နေထိုင်နေတဲ့သူတွေများလာတဲ့အတွက်ဖြေလျှော့ဥပဒေအနေနဲ့မြန်မာ၊ကမ္ဘောဒီးယား၊ဗီယက်နမ်၊လောအလုသမားအလုံးကိုတရားဝင်နေထိုင်ခွင့်အလုသမားလက်မှတ်တွေလုပ်ပေးလိုက်ပါတယ်။ဒီလက်မှတ်တွေလုပ်ပြီးမြန်မာဘက်ကလည်းတရားဝင်သွားလာလို့ရအောင်ဆိုပြီးမိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ် CI နေကိုပါထုတ်ပေးခဲ့ပါတယ်။ထိုင်းဘက်ဝင်တပေါင်းခွဲကနေ2000ကျော်ထိကုန်ကြတဲ့ထိုင်းမြန်မာနိုင်ငံရဲ့အထောက်ထားလက်မှတ်တွေကိုအလုသမားတွေကလုံမသာထိုင်းနိုင်ငံထဲမှာတရားဝင်နေထိုင်သွားလာခွင့်အလုလုပ်ခွင့်ရကြမှာပါဒီနောက်မြန်မာစစ်ကောင်စီဘက်ကအလုသမားတွေရဲ့လုံအားကရဲ့နှစ်ရာဂိုင်းလုံးကိုအခွန်ကောက်မှာဖြစ်တယ်ဆိုပြီးကြေညာထားပါတယ်ဒီအတွက်အလုသမားလက်မှတ်ရှိပြီးသားလူတွေကလည်းအခွန်ဆောင်နေရပြီးအခုမှအသစ်စလုပ်တဲ့လက်မှတ်အထောက်ထားမပြည့်စုံသေးတဲ့သူတွေကလည်းစီအိုင်စာအုပ်လုတ်ပြီးဆိုကြဲကအခွန်လေးပါတွဲပြီးတော့စောင်ရတယ်ဆိုပြီးအလုသမားရေးနှုတ်ရှားသူဦးအောင်ကျော်ကအခုလိုပြောပါတယ
်တော့အဲ့ဒီအခွန်ကောက်တဲ့ကိစ္စနဲ့ပတ်သက်လို့ကြတော့သူကဒီ2023အောက်တိုဘာမှာသူကဒီလိုပကနေမှာဝင်ဝေခွန်လုံးဝကောက်ခံမရလို့ကြေညာလိုက်တာဖြစ်တယ်ခင်ဗျအောက်တိုဘာအဲ့တော့အခုရှင်စာအုပ်တွေလုတ်တဲ့လူတွေအားလုံးကအဲ့ဒီဒီကတည်းက2023အောက်တိုဘာနေ့ဒီနေ့ရောက်တဲ့လားဒီအထိကိုတွက်ချက်ပြီးဖတ်တော့ဘူးကောက်တာခင်ဗျာတကယ်150ငုံနဲ့အဲအကြေးစီရင်လို့တွားလုပ်တယ်လို့ဒီတက်နောက်ကြမှာလုံးမယ်ဆိုလေနောက်လားတလားနောက်ကြတယ်တလားနောက်ကြတယ်150ထပ်မှတုံ့ပြန်ပြီးကောက်ခတ်သွားမှဆက်တော့ပါခင်ဗျာတော့ကျွန်တော်တို့တီအန်ရဲ့တန်ဖိုးကတော့ဟိုကျွန်တော် 7-11 မှာတွေးရင်930ပဲအဲမှာမှသူကဟိုအမိန့်စာထုတ်ပြီးပေါ့ဝင်ငွေကုန်200ခန်းလုံးကောက်မယ်လို့အကျုံးဝင်မှာပြီးတော့တေးရင်ဝင်သူတို့အမိန့်စာထုတ်လိုက်တဲ့ရှင်သတ်မှာလေးလာကြသွားတဲ့ပုံကိုယ်တွေကျတော့150မြောက်လိုက်ရင်သူက600ဒါကြောင့်အဲ600နဲ့930နဲ့ပေါင်းရင် 1,210 ဖြစ်တယ်လို့ပြောတော့ပါဒါဘူးလဲကျွန်တော်တက်သမတိတက်မှလို့မရပါဘူးနောက်ကျမှသွားလုပ်တဲ့ယူရအဲ့ဒါပုံများလာမှာပါတလန်းနောက်ကြတိုင်းတလန်းနောက်ကြတိုင်းအဲ့ဒီလူက150ဆက်တောင်းရမှာဖြစ်ပါလေခဏ
ထိုင်းရောက်မြန်မာတွေဟာအခုလိုမျိုးဘန်းဝင်1000လောက်မြန်မာကျပ်ဝင်နဲ့ဆိုသိန်း30လောက်အကုန်ကျခံပြီးလုပ်ရတဲ့အထောက်ထားလက်မှတ်တွေလုပ်ရပြီမဲ့အလုပ်လက်မဲ့ဖြစ်နေတာတွေအလုပ်အကင်မကောင်းတာတွေဝင်ငွေမရှိတာတွေအခွန်တွေကောက်ခံနေတာတွေနောက်ထပ်လည်းပြည်ချေလို့ခေါ်တဲ့အနီရောင်စာအုပ်နဲ့နိုင်ငံကူးလက်မှတ်ပြန်လုပ်ရမယ့်အဆင့်ဆင့်လုပ်ငန်းစဉ်တွေကြောင့်ကောဖိအားတွေဖြစ်နေတာပါမကြာခင်ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့စစ်မှုထမ်းဥပဒေရဲ့ဖိအားတွေပါထပ်ဖြစ်လာတာကြောင့်တရားမဝင်အထောက်ထားမဲ့တွေအဖြစ်နေထိုင်နေကြမဲ့သူတွေများလာတယ်ဆိုပြီးအလုသမားရေးနှုတ်ရှားသူဦးရဲမင်းကလည်းအခုလိုပြောပါတယ
်အခုဆိုရင်စစ်မှုထမ်းဥပဒေဆိုတာပေါ်လာတယ်နောက်ပိုင်းဆိုရင်ကျွန်တော်ထိုင်းရောက်မြန်မာနိုင်ငံသားတွေကဒီနေထိုင်ခွင့် passport တန်းတွေကိုဟိုတိုးတော့မှမဟုတ်တော့ခင်နဲ့အဲကျုံတလူပဲနေသွားကြောင်းနေသွားကြမဲ့အခြေအနေမျိုးတော့ဖြစ်လာနိုင်တာပေါ့နော်အခုလည်းဆိုးလည်းအဲ့လိုဖြစ်နေပြီအားတန်းမတိုးတော့ဘူးကွာပြီးတော့ခုန်ပေးရမယ်အပြင်စစ်မှုထမ်းရမယ်စသည်ဖြင့်ပုံစံမျိုးစုံနဲ့ဖိအားတွေကြောင့်နောက်ဆိုရင်ထိုင်းရောက်မြန်မာနိုင်ငံသားတွေဒီပတ်စိုးတက်တန်းပြည့်တဲ့လူတွေကပတ်စိုးတက်တန်းတွေကိုဆက်မတိုးတော့ဘဲနဲ့ဒီတိုင်းပဲဝတ်တောက်ဖြစ်ခံယူပြီးတော့နေထားတော့မယ့်လူတွေတော်တော်များလာမယ့်အခြေအနေမျိုးကိုကျွန်တော်တို့တွေ့ရတယ
်ထိုင်းဆိုရကတရားမဝင်အထောက်ထားမဲ့တွေအတွက်ဖြေလျှော့ပြီးအလုသမားလက်မှတ်လုပ်ပေးပြီးတဲ့နောက်မှာတော့မြန်မာဘက်ကလည်းမိသူမိဝါဖြစ်ကြောင်းအထောက်ထားလက်မှတ်တွေကိုထိုင်းနိုင်ငံရဲ့နေရာ၅ခုမှာစင်တာဖွင့်ပြီးတော့လုပ်ပေးခဲ့တယ်လို့နေရာ၃ခုမှာတော့မိုဘိုင်းယူနစ်လေးတွေဖွင့်ပြီးလုပ်ပေးတာဖြစ်တယ်လို့လည်းဦးအောင်ကျော်ကပြောပါတယ်။ထိုင်းနိုင်ငံထဲမှာ2024ခုနှစ်ဇန်နဝါရီလကုန်ထိတရားဝင်အထောက်ထားလုပ်ကြတဲ့မြန်မာရှေ့တောင်လူသမားစုစုပေါင်း3,400,000ကျော်ရှိပြီးတရားဝင်မှတ်ပုံတင်ထားတဲ့မြန်မာလူသမားစုစုပေါင်း2,300,000ကျော်ရှိနေပါတယ်။ဒီထဲမှာမြန်မာကအများဆုံးဖြစ်ပြီးတရားဝင်အထောက်ထားမရှိတဲ့မြန်မာတွေလည်း2,000,000ကျော်လောက်ရှိမယ်ဆိုပြီးအလုသမားရေးနှုတ်ရှားဆောင်ရွက်နေသူတွေကခန့်မှန်းထားပါတယ်ရှင်။